Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2014ခုနှစ်ဇူလိုင်လ9ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျမဆုမြတ်မမရှင်ဂါဇာကမ်းမြောင်ဒေသအပေါ်အစ္စရေးကလေကြောင်းတိုက်ခိုက်မှုတွေကိုအင်္ဂါနေ့ကလုပ်ခဲ့ပါတယ်အင်ရှင်ဘရာဇီးလ်နဲ့ဂျာမနီတို့ကစားတဲ့ကမ္ဘာဖလားဆီမီဖိုင်နယ်မှာဂျာမနီက9ဂိုးတဂိုးနဲ့ဖိုင်နယ်ကိုတက်သွားပါတယ်ဒီလိုမျိုးကမ္ဘာထိပ်တန်းသတင်းတွေကိုဥဆက်မဝေနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဇူလိုင်လ10ရက်နေ့ကတော့အမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှကလူကုန်ကူးမှုတိုက်ဖျက်ရေးအခြေအနေနဲ့ပတ်သက်လို့ကြားနာစစ်ဆေးခဲ့ပါတယ
် Elsewhere we see mixed efforts.The government of Burma undertook efforts to improve anti-trafficking response, but some military officials and insurgent militia continued to subject
American နိုင်ငံသားရဲ့ဌာနရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအထူးတန်တမန် Louis Reedy Parker ပြောသွားတာပါ။မကြာခင်မှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါ့အပြင်မန္တလေးမြို့ကနောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ဦးစံမိုးဝီတို့ကပြောပြမှာပါရှင
်။ဂါဇာကမ်းမြောင်ဒေသအပေါ်အစ္စရေးကလေကြောင်းတိုက်ခိုက်မှုပေါင်းဒါဇင်နဲ့ချီပြီးတော့အင်္ဂါနေ့ကလုပ်ခဲ့ပါတယ်။အစ္စရေးဘက်ကပါလက်စတိုင်းဘက်ကနေရော့ကက်ဒုံးလက်နက်တွေပစ်ခတ်နေတာကိုတားဆီးဖို့နဲ့ဒီမြေပြင်တိုက်ခိုက်မှုတွေလုပ်ဖို့ပြင်ဆင်နေတဲ့အချိန်မှာပဲအခုလိုမျိုးလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။ဂါဇာဒေသမှာရှိတဲ့ဟားမတ်စစ်သွေးကြွတွေအပေါ်ရပ်ပိုင်းအတွင်းမှာပြီးသွားတာမျိုးမဟုတ်တဲ့စစ်ဆင်ရေးလုပ်ဖို့အစ္စရေးကပြင်ဆင်နေတယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးမိုရှီယာလွန်ကပြောကြားခဲ့ပါတယ်။တာဝန်ချထားတဲ့ဒီအရန်တပ်ဖွဲ့ဝင်1500အပြင်အရန်တပ်ဖွဲ့ဝင်ပေါင်း4000ကိုခေါ်ယူတာဝန်ပေးဖို့အစ္စရေးလုံခြုံရေးရာကက်ဘိနက်ကခွင့်ပြုထားပါတယ်။အစ္စရေးတင်ကားတွေတန်ချက်ကကားတွေဂါဇာနယ်ဘက်မှာတွေ့နေရပြီးတော့မြေပြင်စစ်ဆေးရေးလုပ်ဖို့အလားအလာရှိတာကြောင့်ကြီးတပ်ကအဆောင်တပ်သားတွေကိုခေါ်ယူထားတယ်လို့စစ်တပ်ပြောခွင့်ရသူကပြောပါတယ် Operation Protective Edge လို့အစ္စရေးတို့ပြောတဲ့တိုက်ခိုက်မှုတွေအရဂါဇာကမ်းမြောင်ကအိမ်တွေရော့ကက်တွေပစ်လွတ်နေတဲ့နေရာတွေအပါအဝင်နေရာပေါင်း100ကျော်ကိုလေကြောင်းကနေပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်ကလေး3ယောက်အပါအဝင်19ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲအစ္စလာမ်သစ်စစ်သွေးကြွတွေဘက်ကအစ္စရေးဘက်ကိုပြစ်ခတ်နေတာမှဒီဂါဇာနဲ့မိုင်60ကျော်လောက်ဝေးတဲ့မြောက်ပိုင်းကဟက်ဒရာမြို့အထိကိုရော့ကက်ဒုံးလက်နဲ့တစ်ခုထက်မနည်းကျခဲ့ပါတယ်။ဂါဇာဘက်ကပြစ်တဲ့ထဲမှာဒီအဲ့ဒါဟာအဝေးဆုံးရောက်တာဖြစ်တယ်ဆိုပြီးတော့အစ္စရေးတာဝန်ရှိသူတွေဘက်ကပြောပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းမှာအသေးအပြောက်မရှိဘူးလို့လည်းအစ္စရေးဘက်ကဆိုပါတယ်။အစ္စရေးတောင်ဘက်မှာရှိတဲ့မြေထဲပင်လယ်ကမ်းခြေကိုရောက်လာတဲ့ဟားမတ်စစ်သွေးကြွ၄ယောက်ကိုတော့တုတ်တင်ခဲ့တယ်လို့အစ္စရေးတို့ကပြောပါတယ်ဒီဟားမတ်စ်အဖွဲ့ဘက်ကရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့အပေါ်မှာအင်ဂျီရောပြောခွင့်ရသူဂျော့ချ်အာနက်စ်ကအပြစ်တင်ခဲ့ပြီးတော့အစ္စရေးတို့အနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ပိုင်ခွင့်ရှိပါတယ်လို့ပြောကြားခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာတော့ကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာမတမာမှုရှိတယ်ဆိုတဲ့ဆွဆွဲထားချက်တွေကိုဖြည့်ရှင်းပေးဖို့ကြိုးပမ်းမှုအဖြစ်သမ္မတရွေးကောက်ပွဲမှာသူအနံ့ရတယ်ဆိုပြီးတော့သမ္မတလောင်းအဗ်ဒူလာကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာအာဖဂန်နစ္စတန်နိုင်ငံကိုတောက်ကြနေမှာတွားရောက်ဖို့ရှိနေတာပါ။အမေရိကန်သမ္မတဘရက်အိုဘားမားကတော့နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီတို့ကပါမစ္စတာအဗ်ဒူလာကိုသူ့ရဲ့ရှင်ပြန်ပွဲတယောက်ကချင်းချောက်ထားတယ်လို့အစိုးရဖွဲ့ဖို့စင်ပြိုင်အစိုးရထောင်ဖို့စတဲ့ရည်ရွယ်ချက်တွေနဲ့တစ်ဖက်သက်အနိုင်ရကြောင်းကြေညာတာမျိုးမလုပ်ဖို့သတိပေးထားတာပါ။ကြိုတင်ထွက်ပေါ်လာတဲ့ဇွန်လ14ရက်နေ့သမ္မတလောင်းရွေးကောက်ပွဲအနိုင်ရှုံးစင်ရအာဗ်ဒူလာဟာသူ့ရဲ့ပြိုင်ဘက်အာရှရစ်ဂန်နီကိုမဲရည်အတွက်တသန်းကွာနဲ့ရှုံးနေနေပါတယ်။အင်္ဂါနေ့မှာတော့အာဗ်ဒူလာကသူ့အနေနဲ့အနိုင်ရတဲ့အကြောင်းယုံမှန်တန်တရားဖြစ်စရာမရှိကြောင်းပြောဆိုလိုက်တယ်လို့လိန်လေလှည့်ပြားတဲ့အစိုးရကိုဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့လည်းပြောလိုက်ပါတယ်။ဒါပေမဲ့ဝင်ကြီးကယ်ရီနဲ့မတွေ့ရသေးခင်မှာသူ့ဘက်ကဘာမှအရေးယူလှုပ်ဆောင်တာမျိုးလုပ်မှာမဟုတ်သေးဘူးလို့ပြောပါတယ်။တရားဥပဒေနီးလိုင်းရဲ့အပြင်ဘက်ကနေအာဏာရအောင်လှုပ်ဆောင်မှုမှန်သမျှဟာအာဖဂန်နစ္စတန်နိုင်ငံလုံခြုံရေးနဲ့ဗန္နာရေးအတွက်နိုင်ငံတကာကနေအကူအညီပေးနေမှုတွေအပေါ်ထိခိုက်စေလိမ့်မယ်လို့ဝင်ကြီးကယ်ရီကသတိပေးထားပါတယ်ခင်ဗျာ
။ရှင်မန်နိုင်ငံရဲ့မြို့တော်မြောက်ဘက်မှာရှိတဲ့မြို့တစ်ခုကိုရှီယာသဘုံတွေကသိမ်းပိုက်ခဲ့တဲ့အတွက်ထောင်နဲ့ချီတဲ့မိသားစုတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။အမ်ရန်မြို့ကိုဟော်တီသဘုံအုပ်စုကအင်္ဂါနေ့ကသိမ်းပိုက်ခဲ့တာပါ။လမ်းတွေပေါ်မှာအလောင်းတွေပြန့်ကျဲနေတာတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်တိုက်ပွဲတွေကြောင့်မိသားစုတပေါင်းလောက်ဟာမြို့ထဲကနေပြီးတော့ထွက်ပြေးခဲ့ကြတယ်လို့ရေမန်လာချန်းနီအဖွဲ့ကပြောပါတယ်တိုက်ပွဲတွေနဲ့ပတ်သက်လို့ရေမန်အစိုးရဘက်ကတော့တစုံတရာပြောကြားခြင်းမရှိသေးပါဘူးရေမန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့နှစ်ဖက်လုံးတိုက်ခိုက်နေတာရပ်ဖို့ ပြောကြခဲ့တယ်လို့ဒီပြီးခဲ့တဲ့လတုန်းကသူညှိနှိုင်းပေးခဲ့တဲ့အပြစ်ခတ်ရဆေးရေးသဘောတူညီချက်အတိုင်းလိုက်နာကြဖို့ကိုလည်းပြောကြခဲ့ပါတယ်ရေမန်ဘဟုအစိုးရကသူတို့ကိုဘေးကျင်ထားတယ်လို့ဆိုပြီးတော့ဟော်တီတပုံတွေရေမန်အစိုးရကိုတိုက်ခိုက်နေတာနှစ်နဲ့ချီရှိနေပါပြီရှင
်ဗီယူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24 kHz 12.23 9.32 kHz 9.25 9.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပထမနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကကြေညာပေးနေပါတယ်အမေရိကန်ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အရှေ့အာရှနဲ့ Pacific ရေးရာဆက်ကော်မတီမှာအရှေ့အာရှနဲ့ Pacific ဒေသတွင်အထမလောအပေးနဲ့ခေတ်စ်ကျေးကျွန်းတပွဲခိုင်းစေခံရမှုတိုက်ဖြတ်ရေးဆိုင်ရာဂျာနာပွဲကိုအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်လူကုန်ကူးမှုတိုက်ဖြတ်ရေးဆောင်ရွက်မှုတွေတိုးတက်လာအောင်မြန်မာအစိုးရကအထောက်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေဘက်ကအာဓမလိုအပ်ပေးခိုင်းစေမှုနဲ့ကလေးစစ်သားစုဆောင်းမှုတွေလုပ်နေစေပဲလို့ဒီကြားနာပွဲမှာအမေရိကန်နိုင်ငံသားရေးဌာနရဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအထူးသံတမန်လူးဝစ်ဒီဘာဂါကပြောကြားခဲ့ပါတယ်အမေရိကန်အစိုးရကမြန်မာနိုင်ငံနဲ့စစ်ဖက်ဆက်ဆံရေးတိုးမြှင့်ဖို့စဉ်းစားနေချိန်မျိုးမှာကလေးစစ်သားအုံပြုမှုနဲ့အထမအလုပ်ခိုင်းစေနေတဲ့ပြဿနာတွေကိုအမေရိကန်အစိုးရအလေးနဲ့ထားပြီးတော့ဒီပြဿနာတွေဖြေရှင်းဖို့လိုတယ်ဆိုတာကိုမြန်မာစစ်တပ်သိအောင်ရှင်းရှင်းလင်းလင်းအသိပေးထားတယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရအကြီးတန်းလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Marcial ကလည်းထွက်ဆိုခဲ့ပါတယ်လူကုန်ကူးမှုတိုက်ဖြတ်ရေးအထောက်အမှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကတရား2စောင့်ကြည့်အဆင့်မှာသတ်မှတ်ထားတဲ့မြန်မာနိုင်ငံကဆောင်ရွက်မှုတွေတိုးတက်မှုမရှိရင်တော့ Tier 3အဆင့်ကိုရှော့ချမှာဖြစ်တယ်ဆိုတာကိုလည်းကြားနာပွဲတဘာပတိအထက်လွှတ်တော်အမတ် Benjamin Garden ကပြောကြားခဲ့ပါတယ်။ကမ္ဘာပေါ်မှာရှိနေတဲ့အာဓမလိုအပ်ပေးခိုင်းစေခံရသူပေါင်းတန်း20ကျော်ထဲမှာထောက်ဝက်ကျော်ကအာရှ Pacific ဒေသတွေကဖြစ်နေတဲ့အတွက်ကမ္ဘာတဝန်းလူကုန်ကူးမှုတိုက်ဖြတ်ရေးအမေရိကန်အစိုးရရဲ့အာထုံးမှုတွေဟာထိရောက်မှုရှိရလားဆိုပြီးတော့ဒီကြားနာပွဲမှာပြန်လည်သုံးသပ်ခဲ့တာဖြစ်ပါတယ်ရှင်
။သတင်းပတ်ကုန်ပိုင်းမှာစတင်တိုက်ခတ်ခဲ့တဲ့အင်အားပြင်းနီယိုဂရီတိုင်ဖုန်းလေမုန်တိုင်းကြောင့်လူအုပ်တွေဆုံးပြီးတော့မုန်တိုင်းဟာအခုဆိုရင်ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းစုကိုဆက်လက်ဝန်းရောက်တိုက်ခတ်နေပြီးလူ10ဦးထက်မနည်းဒဏ်ရာရရှိထားတယ်လို့လျှက်စစ်တပ်အားလိုင်းတွေလည်းပြတ်တောက်နေပါတယ်။ဒါပေမဲ့မုန်တိုင်းဟာစူပါအင်အားကြီးလေမုန်တိုင်းအဆင့်ကနေရော့ကျသွားပြီးမိုးတွေအဆက်မပြတ်ရွာသွန်းနေတယ်လို့လေတိုက်နှုန်းကတနအီကိုမိုင်120လုံးနဲ့တိုက်ခတ်နေတဲ့အတွက်ကျွန်းတန်းတွေမှာနေထိုင်တဲ့လူဦးရေ9သိန်းကျော်ကိုဘေးလွတ်ရာကိုရွှေ့ပြောင်းနေရပါတယ်။ဂျပန်မိုးလေဝသဌာနကပင်လယ်ပြင်မှာအမြင့်14မီတာလောက်ရှိတဲ့လှိုင်းလုံးကြီးတွေရှိနေကြောင်းသတိပေးတာကိုဂီမုဆိုင်တဲ့အသက်62နှစ်အရွယ်ငါးဖန်သမားတဦးကလှေမောက်ပြီးတော့တည်ဆုံးခဲ့ရပါတယ်။မိုးလေဝသခန့်မှန်းသူတွေကနီယိုဂူရီမုန်တိုင်းဟာနျူကလ িয়ার ဓာတ်အားပေးဆက်ယုံနှစ်ခုတရှိတဲ့ကျူရှူးကျွန်းကိုဝင်ရောက်တိုက်ခတ်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်။တဖြည်းဖြည်းရွေ့ရှားနေတဲ့မုန်တိုင်းဟာတိုကျိုနဲ့အိုဆာကာမြို့ကြီးတွေတရှိရာဂျပန်နိုင်ငံရဲ့အဓိကဟွန်ရှူးကျွန်းကိုမရောက်ခင်အာရော့သွားနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒေတာတွေမှာအဆိုးရွားဆုံးလေမုန်တိုင်းကြီးဖြစ်ပေမဲ့အပျက်စီးကြီးကြီးမားမားရှိတဲ့သတင်းတွေတော့မရသေးပါဘူး။အိုကီနာဝါကျွန်းသား9000ဟာလျှက်စစ်တပ်အားမရှိဘဲနေထိုင်နေကြပါရခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာဒီကနေ့ဗုဒ္ဓဟူးနေ့မှာသမ္မတရွေးကောက်ပွဲကျင်းပတော့မှာဖြစ်တာနဲ့အတူတရုတ်နယ်ပွားအင်ဒိုနီးရှားလူမျိုးအများပြားအပေါ်ပြစ်မှတ်ထားပြီးတော့ချင်းချောက်မှုတွေရှိနေတယ်လို့အင်ဒိုနီးရှားအလို့ရှင်များအဖွဲ့ခေါင်းဆောင် Soft One Wanandi ကပြောပါရတယ်။တရုတ်နယ်ပွားအင်ဒိုနီးရှားတွေဟာရွေးကောက်ပွဲကြရင်ဒီသမ္မတလောက်ဝင်အရွေးခံမဲ့သူကိုပဲမဲပေးရမယ်မဲပေးရင်ဒဏ်ပေးခံရမယ်ဆိုတော့ text message တွေရခဲ့တယ်လို့လူမှုကွန်ရက်တွေပေါ်မှာလည်း post တွေတင်ပြီးတော့ချင်းချောက်ခံကြရတယ်လို့တရုတ်နယ်ဘွား Wanandi က VOA ကိုအင်္ဂါနေ့ကပြောကြားပါတယ်1990ပြည်လွတ်နှစ်တွေတုန်းကဖြစ်ခဲ့တဲ့တပ်တကားတွေရှိတာကြောင့်ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲပြီးကာလတွေမှာပြစ်မှတ်ထားတိုက်ခိုက်ခံရမှာဆိုတဲ့အတွက်သူ့ရဲ့အဖွဲ့ဝင်တရုတ်နယ်ဘွားအများအပြားဟာလည်းနိုင်ငံသားကိုထွက်သွားခဲ့ကြတယ်လို့ဝါနန်ဒီကဆိုပါတယ်တရုတ်နယ်ပွားအင်ဒိုနီးရှားရဲ့နိုင်ငံထဲကနေထွက်ပြေးနေတဲ့ဆိုတာဟာသတင်းမှားဖြစ်ပြီးတော့အခြေအမြစ်မရှိဘူးလို့ဒီနိုင်ငံရေးဥပဒေရေးရာနဲ့လုံခြုံရေးရာအင်ဒိုနီးရှားဝန်ကြီးကတော့ VOA အင်ဒိုနီးရှားဌာနကိုပြောကြားခဲ့ပါတယ
်မကြာခင်ကဘရာဇီးနိုင်ငံမှာကျင်းပသွားတဲ့ကမ္ဘာဖလားအချို့ဘောလုံးပွဲဆီမီဖိုင်နယ်ပထမပွဲစဉ်မှာဂျာမနီအသင်းကအင်ရှင်ဘရာဇီးအသင်းကို9-2နဲ့အနိုင်ရပြီးတော့ဘောလုံးပွဲကိုတက်သွားပြီးဖြစ်ပါတယ်ပွဲစဉ်တစ်လျှောက်လုံးမှာဂျာမနီအသင်းကအသက်ရှူမှားလောက်အောင်ပြင်းထန်တဲ့တိုက်စစ်တွေနဲ့ကစားသွားခဲ့တာပါနှစ်ပေါင်း80အတွင်းဘရာဇီးအသင်းအနေနဲ့ပထမဆုံးအကြိမ်ဖြစ် 6-9 အသွင်းခံခဲ့ရတာဖြစ်တယ်လို့ဂျာမနီတွင်းခဲ့တဲ့ Goal ရေအတွက်ဟာကမ္ဘာဖလားဆီမီဖိုင်နယ်ပွဲစဉ်တမိုင်းမှာအများဆုံးဖြစ်ပါတယ်။ပွဲစလို့ပထမပိုင်းမိနစ်30အတွင်းမှာပဲဂျာမနီဟာစုစုပေါင်း5 Goal တွင်းယူနိုင်ခဲ့တာပါ။နှစ် Goal ကိုတိုနီ Kos ကတွင်းယူခဲ့ပြီး Miroslav Klose က2 Goal တွင်းယူခဲ့ပြီးတော့သူဟာကမ္ဘာဖလားဘောလုံးပွဲစဉ်တစ်လျှောက်မှာ16 Goal တွင်းနိုင်ခဲ့ပြီး Goal အများဆုံးတွင်းနိုင်သူဖြစ်သွားပါပြီ။ဘရာဇီးအသင်းကအဓိကတိုက်စစ်မှုနေမာနဲ့အသင်းကပ္ပတိန်တို့ ဟာဒီပွဲမှာကစား권မရခဲ့ပါဘူး။ဂျာမနီတင်းဟာဘိုရူးနေမှာကစားမဲ့နယ်သာလန်နဲ့အာဂျင်တီးနားပြိုင်ပွဲမှာအနိုင်ရတဲ့အသင်းနဲ့ဘိုရူးဘွဲကိုရှင်ပြန်ရမှာဖြစ်ပါတယ်ခင်ဗျာ။
ဟုတ်တယ်ဘူးနဲ့နည်းနည်းခင်းသတင်းစီစဉ်ကိုမက်ဆုမြတ်မွန်နဲ့ဦးဆက်မိုးဝီတို့ကပြောပြသွားတာပါရှင်။ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့ဒီလူကုန်ကူးမှုတိုက်ဖြတ်ရေးဆောင်ရွက်မှုတွေတိုးတက်လာအောင်မြန်မာအစိုးရကအားထုတ်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေကအာဓမအလုတ်ခိုင်းစေမှုနဲ့ကလေးစစ်သားစုဆောင်းမှုတွေလုပ်နေစေပဲလို့လူကုန်ကူးမှုတိုက်ဖြတ်ရေးဆောင်ရွက်နေတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောကြားခဲ့တဲ့အကြောင်းတင်ပြမှာပါ။အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆက်ရေးကော်မတီရဲ့အရှေ့အာရှနဲ့ပစ္စိဖိတ်ရေးရာဆက်ကော်မတီမှာအရှေ့အာရှနဲ့ပစ္စိဖိတ်ဒေသတွင်းအာဓမလှုပ်အားပေးမှုနဲ့ခေတ်သစ်ကြေကျွန်တပွဲခိုင်းစေခံရမှုတိုက်ဖြတ်ရေးဆိုင်ရာကြားနာပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုဆွေးနွေးသွားခဲ့ကြတာပါ။အပြည့်အစုံကတော့မက်ဆုမြတ်မွန်ကပြောပြမှာပါရှင်။
အမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အရှေ့အာရှနဲ့ပစ္စိဖိတ်ရေးရာဆက်ကော်မတီမှာအရှေ့အာရှနဲ့ပစ္စိဖိတ်ဒေသတွင်းအာဓမလှုပ်အားပေးနဲ့ခေတ်သစ်ကြေကျွန်တပွဲခိုင်းစေခံရမှုတိုက်ဖြတ်ရေးဆိုင်ရာကြားနာပွဲကိုအင်္ဂါနေ့တုန်းကပြုလုပ်ခဲ့ပါတယ်။လူကုန်ကူးမှုဟာခေတ်သစ်ကြေကျွန်အဖြစ်သွတ်သွင်းမှုဖြစ်ပြီးတော့ကြေကျွန်တွေတပွဲခိုင်းစေခံရတဲ့အဖြစ်တွေဟာကမ္ဘာတဝှမ်းမှာဆက်လက်ရှိနေတဲ့အတွက်ဒီလိုဖြစ်နေတာတွေကိုဘလို့မှလက်မခံနိုင်ဘူးလို့ကြားနာပွဲသဘာဝတည်းအဖြစ်ဆောင်ရွက်တဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ဂျမင်ကာဒင်ကပြောကြားခဲ့ပါတယ်။ဒီကြားနာပွဲမှာအမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးအကဲလက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့မာစီယယ်နဲ့အမေရိကန်နိုင်ငံခြားရေးဌာနရဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအထူးတန်တမန်လူးဝစ်ဒီဘက်ဂါရိုကလူကုန်ကူးမှုတိုက်ဖြတ်ရေးအမေရိကန်အစိုးရရဲ့ဆောင်ရွက်ချက်တွေတွေးရှိချက်တွေကိုထွက်ဆိုတင်ပြခဲ့ကြပါတယ်။မြန်မာနိုင်ငံကလူကုန်ကူးမှုတိုက်ဖြတ်ရေးဆောင်ရွက်မှုတွေနဲ့ပတ်သက်လို့တော့ရောထွေးနေတာတွေ့ရတယ်လို့အထူးတန်တမန်ဒီဘက်ဂါကအခုလိုထွက်ဆိုခဲ့ပါတယ်
။ Elsewhere we see mixed efforts.The government of Burma undertook efforts to improve anti-trafficking response, but some military officials and insurgent militia continue to subject civilians to forced labor and to recruit child soldiers. We're lending our support to Burma.
လူကုန်မှုပပျောက်ရေးတုံ့ပြန်ဆောင်ရွက်မှုတွေကိုတိုးတက်မှုရှိဖို့မြန်မာအစိုးရကအားထုတ်ဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့စစ်တပ်အရာရှိတချို့နဲ့လက်နက်ကိုင်အဖွဲ့တွေကအရက်သားတွေကိုအာဓမလုအားစေခိုင်းတာကလေးတွေကိုစစ်သားအဖြစ်စုဆောင်းတာတွေဆက်လက်ရှိနေစေဖြစ်ပါတယ်။တင်နန်းပေးမှုတွေနှစ်နိုင်ငံပူးတွဲအစီအစဉ်တွေလုပ်ပြီးမြန်မာနိုင်ငံမှာလူကုန်ကူးမှုတိုက်ဖြတ်ရေးဆောင်ရွက်မှုတွေကိုအမေရိကန်အစိုးရကအကူအညီပေးနေပါတယ်
။အမေရိကန်အစိုးရဟာမြန်မာနိုင်ငံနဲ့ဆက်ဖက်ဆက်ဆံရေးတိုးမြင့်မှုစဉ်းစားနေခြင်းမျိုးမှာကလေးစစ်သားတွေကိုစစ်တပ်ကအသုံးပြုနေစေပြဿနာကိုအမေရိကန်ကမြန်မာအစိုးရကိုထောက်ပြဆွေးနွေးခဲ့သလားဆိုတာကိုလည်းကြားနာပွဲမှာဖလော်ရီဒါပြည်နယ် Republican အထက်လွှတ်တော်အမတ်မာကိုရူဘီယိုကမေးပါတယ်အမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစ္စိဖိတ်ရေးရာအကြီးအကဲလက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့မာစီယယ်ကတော့ဒီပြဿနာကိုအမေရိကန်ကအလေးနဲ့ထားတယ်ဆိုတာအသေးအချာသိအောင်ပြောထားပါတယ်လို့ပြန်လည်ဖြေကြားခဲ့ပါတယ
် Senator yes very much so we've had there's a lot that we want the Burmese military to do as part of the country's broader reform effort and we have highlighted to themthe issue of child soldiers as well as use of forced labor
ကျွန်တော်တို့ဆွေးနွေးနေပါတယ်မြန်မာနိုင်ငံမှာကျေပြန့်တဲ့ပြည်ပြင်ပြောင်းလဲမှုအတွက်အားထုတ်တဲ့နေရာမှာမြန်မာစစ်တပ်ကိုကျွန်တော်တို့လှုပ်ဆေးနေတာတွေအများကြီးပါကလေးစစ်သားအုံပြုမှုနဲ့အဓမ္မအလုတ်ခိုင်းစေနေတဲ့ပြဿနာတွေကိုအဓိကထားပြီးတော့သူတို့ကိုပြောခဲ့ပါတယ်အပြောင်းလဲတချို့ရှိလာတာကိုလည်းမြင်ရပါတယ်ပြန်လှုပ်ပေးခဲ့တဲ့ကလေးစစ်သားယာနဲ့ချီရှိမယ်လို့ထင်ပါတယ်နောက်ဒီကိစ္စနဲ့ပတ်သက်လို့လိုလိုလားလားဆွေးနွေးနေတာတွေတွေ့ရပါတယ်ဒါပေမဲ့အများကြီးလုတ်ဖို့လိုတာတွေရှိနေပါသေးတယ်
။လူအခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတော်မယ်လနော့စကီနဲ့ Pacific Data ဆိုင်ရာ American ဒုတိယတပ်မှူးဗိုလ်ချုပ်ကြီး Anthony Crutchfield တို့မကြာခင်ကပဲမြန်မာနိုင်ငံမှာစစ်တပ်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ဒီအကြောင်းတွေအပါအဝင်လူအခွင့်ရေးဆိုင်ရာကိစ္စတွေကိုကြေကြေပြန့်ပြန့်ဆွေးနွေးခဲ့တာကိုလည်းလက်ထောက်နိုင်ငံခြားရေးဝန်ကြီး Marcel ကကြားနာပွဲမှာပြောပြသွားပါတယ်။ကလေးစစ်သားအသုံးပြုမှုအာဓမအလုတ်ခိုင်းစေမှုတွေဟာအမေရိကန်ကအင်မတန်အလေးထားတဲ့ပြဿနာတွေဖြစ်လို့ဒီပြဿနာတွေကိုဆက်ပြီးတော့ကင်တွယ်ဖြေရှင်းသွားမယ်ဆိုတာကိုမြန်မာစစ်တပ်ကိုရှင်းရှင်းလင်းလင်းအသိပေးထားတယ်လို့ဆိုပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးအထောက်အမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအမေရိကန်အစိုးရက TR2 စောင့်ကြည့်အစ်စ်မှလောလောဆယ်သတ်မှတ်ထားပါတယ်။တကယ်လို့အထောက်ဆောင်ရွက်မှုတွေမှာတိုးတက်မှုမရှိဘူးဆိုရင်တော့ TR3 အစ်စ်ကိုရှော့ချမှာဖြစ်တယ်ဆိုတာကိုလည်းကြားနာပွဲသဘာပတိ Maryland ပြည်နယ်အထက်လွှတ်တော်အမတ် Benjamin Garden ကအခုလိုပြောကြားခဲ့ပါတယ်
။ There were 10 countries that are on tier 2that remain on tier 2 so no progress made there are 4 countries that are on tier 2 watch list no progress made
Burma, Cambodia, Marshall Islands, and Solomon Islands.
တရားတူအစ်စ်မှာပဲရှိနေပြီးအစ်စ်မတက်တဲ့နိုင်ငံ10နိုင်ငံရှိပါတယ်။ဘာတိုးတဲ့ပြောင်းလဲမှုမှမရှိပါဘူး။တရားတူစောင့်ကြည့်အစ်စ်မှာပဲရှိနေတဲ့နိုင်ငံကတော့4နိုင်ငံရှိပါတယ်။အဲ့ဒါကလည်းဘာမှအပြောင်းလဲမရှိပါဘူး။မြန်မာ၊ကမ်ဘောဒီးယား၊ Marshall ကျွန်းနိုင်ငံနဲ့ Solomon ကျွန်းနိုင်ငံတွေဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေအနေနဲ့နောက်ထပ်တိုးတက်မှုတွေရှိမလာဘူးဆိုရင်တော့ဥရေယTier 3အဆင့်ကိုလျှော့ချရမှာဖြစ်ပါတယ်
။အမေရိကန်နိုင်ငံသားကြီးဌာနကလူကုန်ကူးမှုနဲ့ပတ်သက်တဲ့နှစ်ပတ်လည်အစီရင်ခံစာထုတ်ပြန်တဲ့2000ခုနှစ်ထဲကစလို့မြန်မာနိုင်ငံဟာ Tier 3အစိုးဆုံးအဆင့်မှာသတ်မှတ်ခံခဲ့ရပြီးတော့လွန်ခဲ့တဲ့3နှစ်ကမှ Tier 2စောင့်ကြည့်အဆင့်ကိုတိုးမြင့်ခံခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်နီပေါ်၊ကမ်ဘောဒီးယား၊အင်ဒိုနီးရှားစတဲ့အာရှဒေသရင်းကဆင်းရဲတဲ့နိုင်ငံတွေကလူတွေဟာလစာကောင်းကောင်းရပါမယ်ဆိုတဲ့အလေးအညာအာမခံချက်တွေနဲ့အိနီးချင်းနိုင်ငံတွေကအမျက်ထုတ်တဲ့အလုပ်ရှင်တွေစီမှာရောင်းစားခံရတာအလုပ်ရှင်တွေစီမှာအကျွေးတွေနစ်နေတာမျိုးနဲ့ကြုံနေကြရတာကိုလည်းနေရွှေ့ပြောင်းမှုနဲ့လူကုန်ကူးမှုဆိုင်ရာစင်တာကအကြီးတန်းကျွမ်းကျင်သူနီဟာမစ္စရာကလည်းကြားနာပွဲမှာလာရောက်ထွက်ဆိုခဲ့ပါတယ်ဒီလိုဖြစ်နေတဲ့ပြဿနာတွေကိုအာဆီယံအသင်းကြီးအနေနဲ့ပို့ပြီးတော့ဖြေရှင်းနိုင်တယ်လို့ဖြေရှင်းဖို့လည်းတင့်တယ်လို့အရှေ့အာရှနဲ့ Pacific ရေးရအကြီးတန်းလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Marcial ကပြောပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ဒေတာရင်းဆောင်ရွက်ရမယ့်အစီအစဉ်တွေနဲ့ပတ်သက်တဲ့စာချုပ်တစ်ခုကိုအာဆီယံကရေးဆွဲနေတာမှာအမေရိကန်အစိုးရကထောက်ပံ့ကူညီမှုတွေပေးနေတယ်လို့လည်းအရှေ့အာရှနဲ့ Pacific ဒေတာရင်းအထမလောအပီနဲ့ခက်သစ်ကြေးကျွန်းတပွဲခိုင်းစေခံရမှုတိုက်ဖျက်ရေးဆိုင်ရာဂျာနာပွဲမှာ Mr. Marcial ကပြောကြားသွားခဲ့ပါတယ်ကမ္ဘာပေါ်မှာအာထမလောအပိခိုင်းစေခံရသူပေါင်း 20.6 တန်းရှိနေတာမှာအာရှပစိဖစ်ဒေတာက 17.8 တန်းရှိနေပါတယ်။အခုလိုမျိုးအာရှပစိဖစ်ဒေတာထဲမှာတဝက်ကျော်ရှိနေတဲ့အတွက်ကမ္ဘာတဝန်းလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အမေရိကန်အစိုးရရဲ့အထောက်အမှုတွေဟာထိရောက်မှုရှိရလားဆိုပြီးတော့ဒီကြားနာပွဲမှာပြန်လည်သုံးသပ်ခဲ့တာဖြစ်ပါတယ်ရှင်။
မဆုမြမပြောပြသွားတာပါရှင်။မန္တလေးမြို့ကနောက်ဆုံးအခြေအနေတွေကိုဆက်ပြီးတော့တင်ပြရမယ်ဆိုရင်အခြေအနေတွေတည်ငြိမ်လာပြီလို့ဆိုနိုင်ပေမဲ့ညမထွက်ရအမိတ်မယုတ်သိမ့်သေးပဲနေ့လယ်ကင်းတွေမှာပါလုံခြုံရေးကင်းလှည့်ပေးနေပြီးတော့မြို့အဝင်အထွက်တွေမှာလုံခြုံရေးတင်းကျပ်ထားတယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ဝင်တာဝန်ရှိသူတဦးက VOA ကိုပြောပါရယ်မဆုမွန်ကအသေးစိတ်ပြောပြမှာပါရှင်
မန္တလေးမြို့မှာဇူလိုင်၁ရက်နေ့ကနေစလို့ဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်ဆောင်အကြမ်းဖက်ပြစ်ပခါတွေမှာလူနှစ်ဦးသေဆုံးပြီးတော့လူပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ရတာဖြစ်ပါတယ်။မန္တလေးမြို့ထဲမှာအုပ်စုဖွဲ့စုပူအကြမ်းဖက်မှုတွေညှဆင်လို့ဖြစ်ပွားခဲ့တဲ့အတွက်မန္တလေးတိုင်းထဲကမြို့နယ်9မြို့နယ်မှာပုံမှန်144ထုတ်ပြန်ခဲ့ရတာပါ။သတင်းတပတ်ကြော်ကြားမြင်လာတဲ့အချိန်မှာတော့ရဲလုံခြုံရေးတွေနဲ့အာဏာပိုင်တွေဘက်ကနေရောညပါလုံခြုံရေးတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တဲ့အတွက်မန္တလေးမြို့ရဲ့အခြေအနေဟာတည်ငြိမ်စပြူလာပြီလို့မန္တလေးတိုင်းဒေသကြီးကဒုရဲမှုကြီးဇော်မင်းဦးက VOA ကိုအခုလိုပြောပြပါတယ
်။မတလို့တော့ဟိုကျွန်တော်တို့လက်ရှိချိန်ကတော့ပြီးသေးပါဘူး။ကျွန်တော်တို့ကတော့သူတက်ဆိုင်ရနေမြေတွေလိုက်ကိုတော့ကျွန်တော်တို့လူညုံရတော့လုံနေတာပေါ့လေကင်းနေတော့နောက်ဥပမျိုးဝင်မျိုးတို့ဒီမှာလဲကျွန်တော်တို့စစ်ဆေးပြီးပိတ်ဆို့စစ်ဆေးရတယ်လည်းရှိတာပေါ့။ဒါကတော့ကျွန်တော်တို့ရတဲ့ဖို့တစ်ခုပဲနဲ့လောက်တော့မဟုတ်ဘူး။အားလုံးကဝိုင်းပြီးတော့လောက်ကြမှာပေါ့။ထောက်ကူပြုဖွဲ့ရစီမံကောင်းမှုကော်မတီဘာသာရေးဆိုင်ရာဖွဲ့စည်းပေါင်းစုံနဲ့ကျွန်တော်တို့ Facebook ညီနိုင်ပြီးတော့ဒါမျိုးအောင်မဖြစ်အောင်ဒါ Facebook ညီနိုင်တာတွေလိုအပ်ချက်တွေကိုဆောင်ရွက်ပေးတာတွေဒါတွေလုပ်အောင်မို့
မန္တလေးမြို့မိမြို့ဖားတွေအပါအဝင်အရက်ဖက်အဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေရဲ့ထိမ့်သိမ်းဆောင်ရှောက်မှုနဲ့လုံခြုံရေးဟာစိတ်ချလာရတယ်လို့အခြေအနေဟာပြန်လည်ငြိမ်သက်စာပြူလာနေပြီဖြစ်ပြီးတော့ဖန်စီထိမ့်သိမ်းထားတဲ့သူတွေကိုဥပဒေကြောင့်အရေးယူနိုင်မှုစုံစမ်းစစ်ဆေးမှုတွေဆောင်ရွက်နေတယ်လို့လည်းဒုရဲမှုကြီးကပြောပါတယ
်။ရေးယူထားတဲ့လူရောသူဥပဒေရပဲကျွန်တော်တို့တရားဥပဒေနဲ့ပြီးဆက်လက်ဆောင်ရမှာပေါ့။ဟောကျွန်တော်တို့အခုဖြစ်တဲ့အမှာတော့ကျပွားပြမှုကျူးလွန်တဲ့လူတွေရှိတာပေါ့အဲဒီပြမှုကျူးလွန်တဲ့ကျွန်တော်တို့အမှုရေးပွင့်ပြီးတော့အဲဒီပြမှုကျူးလွန်တဲ့လူတွေကိုပေါ်ထုတ်ဖမ်းဆီးရမယ့်ရေးအတွက်ကတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာပေါ့
ပုံမှန်144ရာလေးဘယ်တော့လောက်များပြန်ပြီးရုပ်ဖို့အစီအစဉ်ရှိပါလဲရှင်ဘယ်လောက်ထားဖို့များရောအစီအစဉ်ရှိပါလဲ
ဟောအဲ့ဒါတော့ကျွန်တော်ပြောလို့မရဘူးဗျအဲ့ဒါတော့တိုင်းဒေသကြီးစိုးရအဖွဲ့ရလေဆောင်ရွက်တာဆိုတော့
ပုံမှန်144ပြန်ပြီးတော့ရုပ်ဖို့ဘယ်တော့လောက်ဖြစ်နိုင်မလဲဆိုတဲ့ VOA ရဲ့မေးခွန်းကိုတော့မန္တလေးတိုင်းဒေသကြီးအစိုးရယုံကအခုလိုတုံ့ပြန်ပါတယ
်။မတည်သေးဘူးအဲ့လူကြီးမတည်ဘူးကျွန်တော်ပြောလို့မရဘူးလေ။ဒီနေ့ချင်းမှာရုပ်မှာပေါ့မှာရဲ့
။ပုံမှန်144မယုတ်သိမ်းသေးတဲ့အခြေအနေမှာဒေသခံတွေတွာလာရေးလမ်းပန်းဆက်သွယ်ရေးအပါအဝင်စီးပွားရေးလုပ်ငန်းဈေးအယောင်အဝယ်လုပ်ငန်းဆောင်ရွက်မှုတွေမှာအခက်အခဲဖြစ်နေကြရပြီးတော့မန္တလေးမြို့ရဲ့စီးပွားရေးလုပ်ငန်းတွေကပုံမှန်အနေထားမရောက်သေးဘူးလို့မန္တလေးမြို့ကတူဦးဖြစ်တဲ့ကိုလှိုင်ဘွားကပြောပါတယ်
။သူကအချိန်ကတ်တဲ့ ည်းသွားတာဆိုတော့ဗျာညနေ9:00နာရီဆိုတော့ကျွန်တော်တို့ကအဲ့9:00နာရီလောက်ကလေးကစိုင်းနေလဲပြိတ်ကြပြီးတော့သွားလာရလည်းမရှိတော့ဘူးပေါ့နော်ဟိုတခုဝယ်ကျင်တာတောင်းမှပြေတော့လို့နောက်မနေ့ solution နဲ့9:00နာရီထိုးပြီးမှဝင်ခွင့်ရတာဆိုတော့ကျွန်တော်တို့ကုန်စည်ကားတွေနောက်နေရဝင်တဲ့ကားတွေကအဲ့ခိုင်းဆိုရင်3:00နာရီကျော်4:00နာရီဆိုရင်ကျွန်တော်တို့ဈေးကိုလာတဲ့ဈေးကားတွေကရောက်ပြီလားအဲ့ဆိုရင်မနေ့ကိုင်းနန်းဈေးတို့ဘာလို့ပေါ့နော်ဟိုကတိုင်ဈေးတို့ဘာလို့ဆိုတော့အဲ့ချိန်တော့ကလေးကတော်တော်စီကားနေပြီပေါ့အခုကျတော့မိုးလင်းမှပဲဟိုဖြစ်တယ်ဆိုတော့နည်းနည်းတော့အခက်အခဲတော့ဖြစ်ကြမှာပဲသူတို့ရောင်းတဲ့လူတွေရောနောက်ဖားသုံးသူရောအဲ့စင်ပြေတာတော့မရှိတော့ဘူးပါ
ညာဘက်အုပ်စုဖွဲ့တိုက်ခိုက်မှုတွေကြောင့်အာနာဝိုင်နေဘက်ကဇူလိုင်3နဲ့4ရက်နေ့မှာပုံမှန်144ထုတ်ပြန်လိုက်တဲ့အချိန်မှာတော့မန္တလေးမြို့ကန်နေဘက်ကလုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်မှုတွေပိုတိုးလာရတယ်လို့သူကဆိုပါတယ်ဇူလိုင်လ2ရက်နေ့ကနေ5ရက်နေ့အထိအကြမ်းဖက်ဖြစ်စဉ်တွေမှာပြစ်မှုကျူးလွန်သူလို့တန်တရားရှိသူ16ဦးကိုလက်နက်ပုံမှန်19ကကြီရဲအပ်ပုံမှန်35ကကြီဥပဒေအရအမှုဖွင့်အရေးယူဆောင်ရွက်နေပြီဖြစ်ပြီးတော့လူသတ်မှု2မှု나ကျင်စေမှု3မှုမီးရှို့မှု1မှုနဲ့ပြစ်မှု324မြင်းဆောင်114အမှုအတွက်တော့တရက်ခန့်ကိုစုံစမ်းဆဲဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးကသတင်းထုတ်ပြန်ပါတယ်။ညမထွက်ရအမိတ်ထုတ်ပြန်လိုက်ရတဲ့မန္တလေးမြို့တွေမှာတော့ပုံမှန်144ဖောက်ဖျက်မှုနဲ့346ယောက်ကိုအရေးယူဆောင်ရွက်ခဲ့ပြီးအဲ့ဒီအထက်က145ဦးကိုတော့ခံဝင်ချက်နဲ့ပြန်လွှတ်ပေးလိုက်ပါတယ်။မန္တလေးမြို့ဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့ပတ်သက်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောကြားတဲ့နိုင်ငံကိုအထူးမိန့်ခွန်းမှာတော့အခုလိုဖြစ်ပွားအောင်လို့ရည်ရွယ်ချက်ရှိရှိနဲ့နောက်ွယ်ကကြိုးကင်သူတွေအကြမ်းဖက်မှုအတွင်းမှာပါဝင်ခဲ့ကြသူတွေနဲ့ပြည်ပခါဖြစ်ပေါ်စေဖို့ရည်ရွယ်ချက်ရှိရှိဖန်တီးခဲ့သူတွေကိုစုံစမ်းဖော်ထုတ်ပြီးတော့ပြက်ပြက်သားသားထိထိရောက်ရောက်အရေးယူဆောင်ရွက်လျက်ရှိတဲ့ဒီလိုမျိုးသွေးထိုးလုံဆောင်မှုတွေနဲ့အကြမ်းဖက်ဖျက်ဆီးမှုတွေကိုနိုင်ငံတော်အနေနဲ့လုံးဝသိခံမှာမဟုတ်ဘဲနဲ့ချက်ချင်းပြင်းပြင်းထန်ထန်အရေးယူဆောင်ရွက်မှာဖြစ်တယ်လို့သမ္မတကပြောဆိုခဲ့တယ်လို့ပဲမန္တလေးမြို့မိမြို့ဖားရီနဲ့ဘာသာရေးခေါင်းဆောင်တွေအပေါ်မှာနိုင်ငံတော်သမ္မတယုံကကျေးဇူးတင်စကားထုတ်ပြန်ခဲ့ပါတယ်ရှင်
။မဆုမမရှင်။ဂျာပြက်အစိုးရဖွဲ့ဖို့ရေးသားထားတဲ့သတင်းတစ်ပုဒ်ကြောင့်မြန်မာနိုင်ငံကအပတ်စဉ်ထုတ်ဝေနေတဲ့ဂျာနယ်တစ်စောင်ဖြစ်တဲ့မွန်းတက်နေဂျာနယ်ကအယ်ဒီတာချုပ်ဦးအောင်တန်းနဲ့အယ်ဒီတာအဖွဲ့ဝင်2ဦးကိုမြန်မာနိုင်ငံရဲတပ်ဖွဲ့ရဲသတင်းအထူးတပ်ဖွဲ့တွေကခေါ်ယူစစ်ဆေးမေးမြန်းနေကြောင်းမိသားစုဝင်တွေကပြောပါရယ် VOA သတင်းတောက်မအေးမာကအကြောင်းစုံကိုပြောပြမှာပါရှင
်ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုများအားဂျားပြတ်အစိုးရဖြစ်ပြည်သူများကတင်မြောက်ကြောင်းMDCF ထုတ်ပြန်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဖော်ပြမှုကြောင့်ဇူလိုင်လ10ရက်နေ့မနေ့6နာရီကျော်ချိန်ကစပြီးအယ်ဒီတာချုပ်ဦးအောင်တန်းကိုရဲအထူးသတင်းတပ်ဖွဲ့ကစစ်ဆေးဖို့အတွက်ခေါ်ဆောင်သွားပြီးအိမ်မှာရှာဖွေစစ်ဆေးမှုတွေလုပ်သွားတယ်ဆိုပြီးဇနီးဖြစ်သူကပြောပြပါတယ်
ခေါ်သွားတယ်ဆိုတာအဲ့လိုပေါ့အဲ့ကိစ္စနဲ့ပဲညနေဖုန်းသတင်းကိစ္စနဲ့ပဲခေါ်သွားတာပေါ့အခုချိန်ကြီးပြန်မြောက်သေးဘူးပေါ့အိမ်မှာလာပြီးတော့ဆက်သွားတယ်အဲ့ရလက်ပြတ်တစ်လုံးယူသွားတယ်ဒီစာမူကျမ်းနေဟိုမတုံးမဲထားတဲ့စာမူကျမ်းနေသူတို့ယူသွားတယ်ပေါ့ညီမတို့ကတော့တိတ်နာလာတော့မဟုတ်ဘူးပေါ့ဒီတိုင်းမဲမတုံးဘူးဆိုပြီးထားထားတာမရှင်းရသေးဘူးဒီမနေ့ပဲလေးမှာဒီမနေ့ဖော်ပါပြီးရအောင်ဖောင်းဆက်လို့လည်းမရတော့လူလည်းမတွေ့ရအောင
်ဒီမိုကရေစီရဲ့စင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကထုတ်ပြန်တဲ့ကြေညာချက်ထွက်လာပြီးမှတော့သတင်းထည့်ခဲ့တဲ့ဘိုင်မွန်းတက်နေဂျာနယ်ပါMDCA ရဲ့ထုတ်ပြန်ချက်သတင်းနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ရန်ရှိတယ်ဆိုပြီးအစိုးရထုတ်သတင်းစာမှာလည်းဖော်ပြထားတာပါဒါအပြင်ဒီမိုကရေစီရဲ့စင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကရန်ကုန်တိုင်းတာဝန်ခံကိုနော်နောင်ကိုလည်းကြီးညာချက်များသိမ်းယူပြီးဇူလိုင်လ10ရက်နေ့မနေ့တနားရီကျော်ကဖမ်းဆီးသွားခဲ့ကြောင်းအဖွဲ့ဝင်တွေကပြောပြပါတယ်ဇူလိုင်လ9ရက်နေ့ကတော့နိုင်ငံတော်သမ္မတကမိန့်ခွန်းပြောဆိုမှုတွေလုပ်ခဲ့ရမှာတော့အရှိတောင်အာရှမှာသတင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ပြောဆိုထားပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်မယ်ဆိုရင်တည်ဆဲဥပဒေအရအရေးယူမယ်လို့လည်းဆိုထားပါတယ
်နိုင်ငံရေးပြုပြင်ပြောင်းလဲမှုများကြောင်းလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်နဲ့ရည်သွားခွင့်များရရှိလာပြီးအရှိတောင်အာရှမှာမီဒီယာလွတ်လပ်မှုအမြင့်မားဆုံးနိုင်ငံတွေကတနနိုင်ငံအဖြစ်ကိုလည်းရောက်ရှိခဲ့ပါတယ်။သို့တော်လည်းမီဒီယာလွတ်လပ်မှုကိုတိုင်းပြည်အကျိုးဖြစ်စေမဲ့ရေးသားပြောဆိုမှုအစားနိုင်ငံတော်လုံခြုံရေးအတွက်အန္တရာယ်ပေးလာပါကတည်ဆဲဥပဒေများနဲ့အညီထိရောက်စွာအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းအသိပေးပြောကြလို့ပါတယ
်။သတင်းသမားတွေကိုစစ်ဆေးဖို့ဆိုပြီးခေါ်ဆောင်သွားတာနဲ့ပတ်သက်လို့စာနယ်ဇင်းကောင်စီယာယီရဲ့အတွင်းမှုကိုကျော်မင်းစွေကလည်းသတင်းလွတ်လပ်ခွင့်ကိုချိန်ချောက်နေကြောင်းနဲ့တရားဥပဒေစိုးမိုးမှုရှိဖို့ပြောဆိုလိုက်ပါတယ
်။ကိစ္စအုပ်စုနဲ့ချင်းသတင်းလွတ်လပ်ခွင့်ကိုကျော်ဝဲပြီးချိန်ချောက်သူဖြစ်သွားတာတပိုင်း။နောက်သမရအတိမတ်ပြုနဲ့ဖွဲ့စည်းထားတဲ့ institution တစ်ခုကိုအတိမတ်မပြုလို့အလေးမထားလို့လုပ်တာတပိုင်း။နောက်တစ်ခုက ဥပဒေစိုးမိုးရေးဆိုတဲ့ကိစ္စပေါ့နော်တရားဥပဒေစိုးမိုးရေးဆိုတော့နိုင်ငံသားဟာဥပဒေအချက်မှာဘယ်သူမှမရှိဘူးဥပဒေအောက်မှာပဲရှိတယ်ရဲတပ်ဖွဲ့ကလည်းဥပဒေအောက်မှာပဲရှိတယ်သမ္မတဒီပင်လည်းဥပဒေအောက်မှာရှိရတယ်ကျွန်တော်တို့ကအပြစ်ရှိရှိမရှိရှိတရားရုံးမှာနောက်ပိုင်းမှာစီရင်ဆုံးဖြတ်မှဖြစ်မဲ့ကိစ္စကိုဒီကြားထဲမှာလုတ်ကင်ဆောင်ရွက်တဲ့အများကြီးအားလုံးဟာဥပဒေကြောင်းရဖြစ်ဖို့ကျွန်တော်တို့ကလိုလားပါတယ်ကောင်စီနေနဲ့ရောကျွန်တော်တအူးချင်းနေနဲ့ရောဒီအစိုးရဖြစ်ဖြစ်ဖြစ်လုံခြုံရေးတပ်ဖွဲ့တွေရဖြစ်ဖြစ်လုတ်ကင်ဆောင်ရွက်တဲ့အများကြီးအားလုံးဟာဥပဒေကြောင်းအရဥပဒေနဲ့အညီဖြစ်လို့ရှိရင်ပိုကောင်းပါလေအဲ့ဒါမှကျွန်တော်တို့နိုင်ငံသားတွေရဲ့ယုံကြည်မှုသတင်းမီဒီယာလောကသားတွေရဲ့ယုံကြည်မှုအပြန်အလှန်ပူးပေါင်းဆောင်ရွက်မှုရနိုင်ပါလိမ့်မယ်ဒီလိုမဟုတ်ဘဲနဲ့အရင်တနင်္ဟောင်းလုံးကလိုပဲအဖြစ်အပျက်လေးနန်းရှိအလားဝရမ်းမပါဘာထောက်ထားသာပဲစာရမ်းမမပါဘဲနဲ့ကျွန်တော်တို့ခေါ်ပြီးတော့လေးညာစိတ်သိမ်းစစ်ဆေးတာမျိုးနော်နာမည်ကုန်တဲ့ကြော်စိုးနေတဲ့ကုန်တဲ့မျိုးဒီလိုသိက္ခာမျိုးတွေကြောင့်ကျွန်တော်တို့ကကိုယ်တိတ်ခါထိပါတော့မှာမလို့လားပါဘူး။တရင်သမားတွေရဲ့အခွင့်အရေးနိုင်ငံသားတွေရဲ့အခွင့်အရေးအဲ့ဒါကိုအကာအကွယ်ပေးတဲ့ဥပဒေတွေရှိပါတယ်။အဲ့ဒီဥပဒေတွေကိုလည်းလေးစားလိုက်နာဖို့လိုမယ်လို့ကျွန်တော်တို့မြင်ပါတယ်
။နိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်နဲ့ပြန်ကြားရေးဝန်ကြီးဌာနကဦးဆောင်ပြီးစာနယ်ဇင်းလွတ်လပ်ခွင့်အတွက်စာနယ်ဇင်းကောင်စီယာယီကိုဖွဲ့စည်းပေးထားခဲ့တာဖြစ်တဲ့အတွက်အဖွဲ့ကိုအတိမတ်ပြုလေးစားဖို့ကိုလည်းကိုကျော်မင်းစွေကပြောဆိုလိုက်ပါတယ်။တရင်းနဲ့စာနယ်ဇင်းလောကမှာတော့တရင်းလွတ်လပ်ခွင့်နဲ့စာနယ်ဇင်းကျင့်ဝတ်တွေနဲ့ပတ်သက်လို့အငင်းပွားဝယ်အခြေအနေတွေလည်းရှိနေတာပါ။အစိုးရတည်တက်လာပြီးတဲ့နောက်ပိုင်းမှာနိုင်ငံတော်လုံခြုံရေးကိုထိခိုက်မှုရှိတယ်ဆိုပြီးတရင်းသမားတချို့ကိုဖမ်းဆီးတရားစွဲဆိုမှုတွေရှိခဲ့တာကြောင့်မြန်မာစာနယ်ဇင်းလောကသားမကနိုင်ငံတကာသတင်းအဖွဲ့အစည်းတွေကလည်းသတင်းသမားတွေပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေရဖို့အတွက်တောင်းဆိုမှုတွေလည်းရှိနေပါတယ်ရှင်
။ VOA သတင်းတောင်အမဲအေးမှာပါရှင်။ဗုဒ္ဓဘုနေနဲ့နဲ့ခင် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တန်လွှင့်နေပါတယ်။အခုတော့ကမ္ဘာဖလားဘောလုံးပွဲကျင်းပနေတဲ့ကာလအတွင်းမှာကရင်ပြည်နယ်ကချစ်ကြည်ရေးဘောလုံးပွဲအကြောင်းပြောပြမှာပါ။ထိလေရှလွယ်ဖြစ်နေတဲ့မြန်မာနိုင်ငံကအပြစ်ခက်ရစဲရေးကိုထိမ့်သိမ်းနိုင်ဖို့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကစူးစမ်းတဲ့အနေနဲ့မြန်မာအစိုးရတပ်နဲ့ချစ်ကြည်ရေးဘောလုံးပွဲကိုဒီကမ္ဘာဖလားဘောလုံးပွဲကျင်းပနေတဲ့ကာလအတွင်းမှာကစားခဲ့ကြပါတယ်ဒီပွဲမှာအင်္ဂလိပ်ပရီးမီးယားလိဂ်ဖလားဒီတိုက်စစ်မှုဟောင်းတအုပ်လည်းပါဝင်ကစားခဲ့ပါတယ်ကရင်ပြည်ကနေကနေဒီ VOA သတင်းနောက်စတိစန်ဖို့တင်ပြပို့ထားတာကိုဆက်ပြီးတော့ကျွန်မပြောပြမှာပါရှင်
။မကြာသေးခင်ကပဲကရင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါ။ဒါပေမဲ့လို့ဒီရက်ပိုင်းတွေအတွင်းမှာပဲ KNU ကရင်အမျိုးသားအစည်းအရုံးကခွဲထွက်သွားတဲ့ကရင်လက်နက်ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြားမှာချစ်ကြည်ရေးဘောလုံးပွဲကစားခဲ့ကြပါဗျ။နှစ်ပေါင်း60ကျော်ပြည်တွင်းစစ်ဖြစ်ခဲ့တဲ့နိုင်ငံမှာရန်သူလိုဖြစ်နေတဲ့နှစ်ဖက်အုပ်စုကြားအခုလိုဘောလုံးပွဲတွေကစားနိုင်မှုစီစဉ်ရတာလွယ်ကူလာတာတော့မဟုတ်ဘူးလို့ကရင်တပ်မှူးစောနေစိုးမြတ်ကပြောပါတယ
်ဒီဘောလုံးပွဲဖြစ်မြောက်တဲ့အတွက်ကျွန်တော်ဂုဏ်ယူမိပါတယ်အခုလိုမျိုးနှစ်ဖက်ရှင်ပြိုင်ကစားဖို့လွယ်လွယ်ကူကူစီစဉ်ခဲ့ရတာတော့မဟုတ်ပါဘူးအုပ်စုတစုနဲ့တစုကြားမှာအချင်းချင်းယုံကြည်မှုမရှိတဲ့အပြင်မြန်မာအစိုးရတပ်တွေအပေါ်မှာလည်းမယုံကြည်ကြပါဘူး
စစ်စုနှစ်ပေါင်းများစွာကြာအောင်ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာကွဲလဲတာတွေမယုံကြည်တာတွေဟာအတော်လေးကိုနှက်ဆိုင်နေကြတာပါအခုလိုမျိုးချစ်ကြည်ရေးဘောလုံးပွဲတွေကိုနှစ်ဖက်ယုံကြည်မှုတိစောက်ရေးအထောက်အကူဖြစ်စေဖို့ရည်ရွယ်ကျင်းပတာဖြစ်တယ်လို့ကရင်လက်နက်ကိုင်ဖွဲ့ကစောအေတာကဆိုပါတယ်သူဟာကရင်တပ်မ939အဖွဲ့ကစစ်သားတအုပ်ဖြစ်ပြီးဒီဘောလုံးပွဲကိုငြိမ်းချမ်းရေးအတွက်ပါဝင်ကစားခဲ့တာဖြစ်တယ်လို့ဆိုပါတယ်အခုလိုတာမန်မြက်ကွင်းမှာပဲကစားကြတဲ့ဘောလုံးပွဲမှာအင်္ဂလိပ်ပရီးမီးယားလိဂ်ဖလားတိုက်စင်မှုဟောင်း John Auger Fjordtoft လည်းပါဝင်ခဲ့ပါတယ်။သူဟာဒီဘောလုံးပွဲကိုစပွန်ဆာပေးခဲ့တဲ့ Norway အခြေစိုက် Norwegian Peace Initiative အဖွဲ့ကြီးရဲ့ပြောရေးဆိုခွင့်ရှိသူတစ်ဦးဖြစ်ပါတယ်။